လင်ပြားကမ်းလွန်ပင်လယ်ပြင်မှာရွှေ့ပြောင်းနေထိုင်သူဒုက္ခသည်300ကိုစပိန် NGO အဖွဲ့တစ်ခုဖြစ်တဲ့ Proactiva Open Arms အဖွဲ့ကတောက်ကြနေကကယ်တင်လိုက်ပါတယ်ဒါပေမဲ့အီတလီရဲ့စိတ်ကမ်းတွေအားလုံးကိုပိတ်ထားပြီးဖြစ်တာကြောင့်သူတို့ကိုကန့်ကွက်ခွင့်မပြုနိုင်ဘူးလို့အီတလီပြည်ထောင်စုဝန်ကြီး Matteo Salvini ကပြောကြားလိုက်တာကြောင့်သူတို့အနေနဲ့ပင်လယ်ပြင်တွင်ခရစ်စမတ်ပြည့်တဲ့အထိဆက်နေရမယ့်သဘောရှိနေပါတယ်ဒုက္ခသည်တွေထဲမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအပြင်မွေးကင်းစကလေးငယ်တွေလည်းပါဝင်လာကြောင်းပင်လယ်ပြင်တွင်ကအေဂျင့်နဲ့ရာသီဥတုနဲ့ရင်ဆိုင်ကြမှာဖြစ်ပါတယ်ဒါပြင်ဒုက္ခသည်တွေထဲမှာကိုယ်ဝန်ဆောင်အမျိုးသမီးမှပါဝင်ကြောင်းလဲOpen Arms အဖွဲ့ကိုတည်ထောင်သူ Oscar Camps ကပြောပါတယ် Malta နိုင်ငံကလည်းဒုက္ခသည်တွေကိုလက်ခံဖို့ညှင်းဆို့ထားတဲ့အပြင်သူတို့အတွက်လိုအပ်တဲ့စာနာရိတ်ခါကိုပါပေးဖို့ညှင်းဆို့ထားတယ်လို့ Spain NGO အဖွဲ့ကပြောပါတယ်မွေးကင်းစကလေးငယ်နဲ့မိခင်ကိုအရေးပေါ်ကုသမှုပေးဖို့လိုအပ်နေတာကြောင့် Malta အစိုးရကိုအကူအညီတောင်းတဲ့အချိန်မှာတော့ရဟယင်နဲ့လာခေါ်သွားတယ်လို့ဆိုပါတယ်အခုနှစ်တွင်အာဖရိကတိုက်ကအီတလီနဲ့ Malta နိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ဖို့ကြိုးစားကြသူ1300ကျော်ပင်လယ်ပြင်တွင်သေဆုံးခဲ့တယ်လို့ IOM နိုင်ငံကရွှေ့ပြောင်းအခြေချနေထိုင်သူများအရေးကိုကြီးဆောင်ပြပေးနေတဲ့အဖွဲ့ကပြောပါတယ်